2006ကျန်းဖက်တိုက်ခိုက်မှုတွေကြုံခဲ့ရတဲ့ရခိုင်ပြည်နယ်မြောက်ဖက်ချမ်းဒေသမှာစစ်တပ်အပါအဝင်လူမျိုးရေးတပ်ဖွဲ့ဝင်တွေကိုရုတ်သိမ်းခဲ့တာဟာအချိန်ဆလုံးနဲ့လို့ရခိုင်အမျိုးသားပါတီ ANP ဥက္ကဋ္ဌကပြောပါတယ်။မွန်တော်ဒေသနဲ့ရသေးတောင်စတဲ့နေဆက်ဒေသတွေမှာယာယီမှုနဲ့ကြီးရွာအုပ်ချုပ်ရေးမှုစတဲ့သူတွေအသက်ခံရတာကိုကြည်ပြီးသူကပြောဆိုလိုက်တာပါ။ဒါပေမဲ့လူအပ်ချက်ကြောက်တာဒီလူမျိုးရေးတပ်တွေကိုပြန်ရုတ်သိမ်းတာလို့သုံးသပ်သူတွေလည်းရှိနေပါတယ်။ဒီအကြောင်းကိုဆက်ပြီးတင်ပြကြင်ပါတယ်။ရခိုင်ပြည်နယ်မြောက်ဘက်ချမ်းမောင်နှုတ်ဒေသကနေကြားသောရဲစခန်းတွေကို2016အောက်တိုဘာ9ရက်နေ့ကဗင်္ဂလီအကြမ်းဖက်အဖွဲ့ကဝင်ရောက်တိုက်ခိုက်ခဲ့တာပါ။ဒါကြောင့်တပ်မတော်နဲ့ရဲတပ်ဖွဲ့ပူးပေါင်းပြီးမောင်နှုတ်ဒေသတဝိုက်နေမီရှင်းလင်းရေးလုပ်ခဲ့တာဖြစ်ပါတယ်။အဲ့ဒီနေမီရှင်းလင်းရေးဖြစ်စဉ်အတွင်းလူအခွင့်အရေးချိုးဖောက်မှုရှိခဲ့တယ်လို့ကုလသမဂ္ဂအပါအဝင်နိုင်ငံတကာလူအဖွဲ့အစည်းတွေကစွပ်စွဲဝေဖန်နေကြပါတယ်။အဲ့ဒီနောက်ပိုင်းမှာမောင်နှုတ်ဒေသနဲ့တဝိုက်လူညုံရေးတပ်တွေကိုပြန်လည်ရုတ်သိမ်းပြီးနောက်မှာမောင်နှုတ်ရဲတပ်တော်စတဲ့နေဆက်ဒေသတွေမှာရန်အိမ်မှုနဲ့ကြီးရွာအုပ်ချုပ်ရေးမှုစသည်တွေအသက်ခံရတာမျိုးရုတ်တရက်ပျောက်ဆုံးသွားတာမျိုးရှိသလိုဒေသခံတချို့လည်းအသက်ခံရတာမျိုးရှိကြောင်းနိုင်ငံတော်အတိုင်ပင်ရုံးကမကြာခဏဆိုသလိုသတင်းတွေထုတ်ပြန်ခဲ့ပါတယ်။မော်နောပါဝင်နေဆက်မှာအခုလိုအချိန်လေးမတည်ငြိမ်ဖြစ်ရတာဟာစစ်တပ်အပါဝင်လူမျိုးရေးတပ်ဖွဲ့ဝင်တွေကိုအချိန်စောပြီးပြန်ယူသိမ်းခဲ့တာကြောင့်ဖြစ်တယ်လို့ရခိုင်အမျိုးသားပါတီ ANP ဥက္ကဋ္ဌဒေါက်တာအေးမောင်ကရှင်းပြပါတယ
်။စိုးသွားတယ်လို့ပြောလို့ရတာပေါ့။နိုင်ငံကဖက်ကပရက်ရှာပေးလို့တက်လို့ရဲ့လုံုံရေးစီးကိုနောက်ကိုဆုတ်လိုက်တဲ့သဘောကိုဒီမယူယိုမှာအတွင်းထဲမှာတက်လို့ရဲ့လှုပ်ရှားမှုရို့သွားတာပေါ့ operation area မဟုတ်တဲ့အခါမှာဆိုတော့အချိန်ရွေးနေရာပေါင်းများစွာမှာအကြမ်းဖက်ဖူစီရညအမှောင်ကိုဖြတ်ပြီးမှနော်နေဆက်တစ်ချောက်လုံးမှာရှိတယ်အကြမ်းဖက်ဖူစီကိုအဲ့လိုအကြမ်းဖက်ဖူစီတွေဒီယိုမှာမခိုအောင်ဖိုင်အောင်တက်လို့ရဲ့လှုပ်ရှားမှုကရှိနေကိုလိုအပ်တယ်
လူအပ်ချက်ကြောက်တာဒီလူညုံရေးတက်တွေကိုတက်မတော်ဓမ္မမို့အစိုးရကပြန်လည်ရုပ်သိမ်းလိုက်တာဖြစ်နိုင်တယ်လို့အမေရိကန်ပြည်ထောင်စုရောက်မြန်မာအရေးသုံးသပ်သူဒေါက်တာတင့်ဆွေကပြောပါတယ
်။လူညုံရေးတက်ဖွဲ့တွေရုပ်တယ်ဆိုတဲ့အမိတ်ပေါ့အမိတ်စစ်စစ်မှုပေါ့ဒီဟာကဘယ်အလားတလဲဟိုအစိုးရနဲ့ပဲဆိုင်သလားသို့မဟုတ်ငယ်စားရေးကလူညုံရေးဝန်ဌာနနဲ့ပဲဆိုင်သလားသို့မဟုတ်တက်မတော်ကပဲဆိုင်သလားတော့တိတိကျကျမသိဘူးသို့တော့အဲ့ကျဆိုင်နဲ့အဖွဲ့အစည်းတို့မှုအမိတ်ပေးနိုင်တဲ့ပုဂ္ဂိုလ်ကသူ့အနေနဲ့အကောင်းဆုံးဖြစ်မဲ့ခြင်းလို့ဆုံးဖြတ်တာလို့ပဲကျွန်တော်တို့ဟိုနားလဲပါတယ်ခင်ဗျာ
။မောင်နှုံးနဲ့နေဆက်ဒေတာတဝိုက်မှာဒေတာကန်ဒီကိုတတ်ဖြတ်မှုတွေမကြာခဏဆိုသလိုဖြစ်ပေါ်နေတာဟာနိုင်ငံရေးရည်ရွယ်ချက်တစ်ခုရှိပုံရတယ်လို့ ANP ဥက္ကဋ္ဌဒေါက်တာအေးမောင်ကသုံးသပ်ပါတယ
်။အခုလိုတရားဥပဒေမစိုးမိုးဘူးစိုးမိုးအောင်စိုးရမဆောင်ရွက်နိုင်ဘူးဆိုရဲပုံနေဖြစ်အောင်ဒီကျပ်ပတ်ပုစီကလှုပ်ရှားမှာပဲအဲ့ဒီခါမှာတရားဥပဒေစိုးမိုးနိုင်တဲ့သူ့ရဲ့အင်အားရချက်တွေရက်ကြီးတွေရဲ့အုပ်ကထာတွေစေင်္ဂောင်းရင်ကောင်းတွေကိုတက်ဖြတ်နေဦးမှာပဲအစိုးရကိုကူညီတဲ့မိသားစုတွေကိုတက်ဖြတ်ချင်းချောင်းနေမှာပဲအဲ့ဒါမှပဲတရားဥပဒေမစိုးမိုးဘူးဆိုတဲ့သဘောဖြစ်တဲ့ဒီဘက်ကပြောလို့ရပုံရိပ်နိုင်ငံတကာဘက်ကပြတင်းစားပြီးကမှနိုင်ငံတကာကြီးကျက်တဲ့နော်ဒါစစ်စုံတစ်ခုခေါ်ဖို့လိုအပ်တယ်ဆိုတော့သူတို့လိုချင်တဲ့နိုင်ငံရေးရည်မှန်းချက်နဲ့ပေါင်းဖန်တာပေါ့
ဘင်္ဂလားဒေ့ရှ်မြန်မာနယ်စပ်ရခိုင်ပြည်နယ်မြောက်ဘက်ကျမ်းမှာတရားဥပဒေစိုးမိုးမှုရှိဖို့နဲ့ပြည်ထောင်ကလျှော့ချနိုင်ရေးဒေသဖွံ့ဖြိုးအောင်လုပ်ဖို့ဘတ်ဂျက်လိုအပ်ပေမဲ့ရခိုင်ပြည်နယ်ကရရှိတဲ့ဘတ်ဂျက်ဟာအလွန်နည်းနေတယ်လို့ဒေါက်တာအေးမောင်ကထောက်ပြပါတယ
်။နိုင်ငံလုံးတစ်ခုရဲ့ဘတ်ဂျက်90ရာခိုင်နှုန်းကျော်ကျော်လောက်ကပြည်ထောင်စုကပေးပုံမှန်ပြ။ဒါနဲ့ဆရာခိုင်နှုန်းအောက်ကိုပဲတိုင်းနယ်သားကြီးပြည်နယ်စစ်လက်ထုကိုညှပ်ပေးတာပေါ့။အဲ့ဒီမှာလည်းပဲရတဲ့ဘတ်ဂျက်ဟာအမတန်နည်းတယ်။ရာဝတီတိုင်းရန်ကုန်တိုင်းမန္တလေးတိုင်းကအများကြီးယူသွားတာပေါ့ရခိုင်ဆိုရင်ပြီးခဲ့တဲ့2015ဆွေချောင်းမှာ145ဘီလီယံလောက်ရတာပေါ့ဒီ2016ဆွေခွန် NLD ဆိုရပထမကာလမှာဆိုရင်သူ့ဘက်ကောင်ရို့သွားတယ်142ဘီလီယံလောက်ပေးရသွားတယ်အဲ့ဒါကြောင့်ကျွန်တော်တို့ပြည်ထောင်စုရဲ့ဘတ်ဂျက်ကိုညှပ်သွားအောင်90ရခိုင်နှုန်းလောက်ကိုပြည်ထောင်စုကြီးကတော့ကျန်တဲ့90ရခိုင်နှုန်းကိုတိုင်းပြည်သားကြီးပြည်သူ16ခုလောက်ကိုညှပ်ပေးဒါမှပဲနော်ပြည်နယ်ဆိုရတိုင်းဆိုရတွေကသူရဲ့တရားဥပဒေစိုးမိုးမှုနဲ့နေမီတီဆောက်မှုပေါ့ဗျာနိုင်ငံနေနေလုတ်နိုင်တယ်ဆိုရင်အများကျိုးနေကြတဲ့ဘို့ချုပ်ကံမှုချုပ်ချစေခြင်းနဲ့တခုကျွန်တော်တို့မှာလို့ရှိပါတယ
်2016ခုနှစ်အောက်တိုဘာမောင်နှုတ်ဒေသအကြမ်းဖက်တိုက်ခတ်ခံရမှုနောက်ပိုင်းလူညုံရေးတပ်ဖွဲ့နဲ့ပူးပေါင်းဆောင်ရွက်သူတွေကြေးရွာအုပ်ချုပ်ရေးတာဝန်ရှိသူတွေနဲ့သတင်းမီဒီယာတွေကိုပြည်စုံဖြေကြားသူတွေဟာမကြာခဏဆိုသလိုတပ်ဖြတ်ခံရကြောင်းသတင်းတွေမှာဖော်ပြကြပါတယ်မောင်နှုတ်နဲ့ဘူးတီတော်မြို့နယ်တွေမှာ ရမထွေရအမေဝမ်ဖိုဖိုထုတ်ပြန်ထားတာကိုနောက်ထပ်နှစ်လထပ်မံတိုးမြင့်လိုက်ကြောင်းနိုင်ငံတော်အတိုင်ပင်ခံရုံးက2019ဇွန်လ10ရက်နေ့မှာသတင်းထုတ်ပြန်ထားပါတယ်ခင်ဗျာ။